အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့လေဆိပ်ကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နိုင်ကြောင်းနောက်နိုင်ငံအစိုးရတွေကဒီကနေ့ပြောကြားလိုက်ပြီးပြည်ပကိုထွက်ခွာဖို့လေဆိပ်မှာရောက်နေသူတွေဘေးကင်းရာကိုရွှေ့ပြောင်းတင်ကြောင်းပြောပါတယ်။ကာဘူးလေဆိပ်ပြင်ပဒေသမှာလူညုံရေးရချင်းချောက်မှုတွေရှိတာကြောင့်အမေရိကန်အစိုးရထံကတိကျတဲ့ညွှန်ကြားချက်တစ်စုံတရာမရမချင်းအခုချိန်မှာလေဆိပ်ကိုမလာကြဖို့နဲ့လေဆိပ်အဝင်ဂိတ်တွေမှာရောက်နေကြသူတွေလည်းအဲ့ဒီနေရာကနေချက်ချင်းထွက်ခွာသွားကြဖို့ကာဘူးမှာရှိတဲ့အမေရိကန်တန်ရုံးကကြေညာချက်ထုတ်ပြန်ပါတယ်။ဗြိတိသျှကာကွယ်ရေးဝန်ကြီးJames Hippie ကလည်းတိုက်ခိုက်မှုမဖြစ်မနေပြုလုပ်မယ်ဆိုတဲ့သတင်းတွေရထားကြောင်း BBC Radio အံလွင့်ဌာနကိုပြောကြားခဲ့ပါတယ်။ Australia နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနကလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြင်းများတဲ့ချင်းချောက်မှုတွေရထားကြောင်းပြောဆိုလိုက်ပြီး Belgian ဝန်ကြီးချုပ်ကလည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နိုင်ခြင်းရှိတဲ့သတင်းတွေကိုအမေရိကန်နဲ့တခြားနေရာတွေကရထားတာကြောင်းကယ်ဆယ်ရေးအစီအစဉ်တွေရထားကြောင်းပြောပါတယ်ခင်ဗျာ။